This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်မေလ22ရက်နေ့ရေဒီယို NUG ညပိုင်းထုတ်လွှင့်မှုတွေစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မေလ22ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စေတသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာအခုပထမဆုံးတစ်ပုဒ်အနေနဲ့နိုင်ငံတော်ကာကွယ်ရေးတပ်ကတော်မှစတင်ကြားပေးနေပြီးတော့မင်းအောင်လိုင်ပေးတဲ့ဝနာကျော်ထင်ဘွဲ့ရထားသူအငိမ့်စားဗိုလ်ချုပ်ချိုးထွန်းအောင်ကိုပြစ်ခတ်ရှင်းလင်းတဲ့တရင်ကိုတင်ပြပေးပါမယ်နိုင်ငံတော်ကာကွယ်ရေးတပ်ကတော်မှစတင်ကြားပေးနေပြီးတော့မင်းအောင်လိုင်ပေးတဲ့ဝနာကျော်ထင်ဘွဲ့ရထားသူအငိမ့်စားဗိုလ်ချုပ်ချိုးထွန်းအောင်ကိုပြစ်ခတ်ရှင်းလင်းနိုင်ခဲ့တယ်လို့ Golden Valley Warriors အဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ရန်ကုန်တိုင်းမယန်းကုန်းမြို့နယ်၅ရပ်ကွက်မှာရှိတဲ့နေအိမ်မှာပဲအငိမ့်စားဗိုလ်ချုပ်ချိုးထွန်းအောင်ကိုဒီကနေ့မနက်9:00မိနစ်20ခန့်အချိန်မှာပြစ်ခတ်ရှင်းလင်းနိုင်ခဲ့တာလို့ဆိုပါတယ်။အငိမ့်စားဗိုလ်ချုပ်ချိုးထွန်းအောင်ဟာ2023ခုနှစ်မှာမင်းအောင်လိုင်ကိုယ်တိုင်ပေးတဲ့ဝနာကျော်ထင်ဘွဲ့ရရှိထားသူဖြစ်ပြီးတော့ Golden Valley Warriors မြို့ပြပျောက်ကြားရဲဘော်တွေပြစ်ခတ်ရှင်းလင်းခဲ့တာလို့သိရပါတယ်။ဗိုလ်ချုပ်ချိုးထွန်းအောင်ဟာနိုင်ငံတော်ကာကွယ်ရေးတပ်ကတော် National Defense College NDC မှာနိုင်ငံတော်လုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဘာသာရပ်နဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်နှစ်ခုကိုတင်ကြားနေသူလို့သိရပါတယ်။ဗိုလ်ချုပ်ချိုးထွန်းအောင်ဟာနိုင်ငံတော်ကာကွယ်ရေးတပ်ကတော် National Defense College NDC မှာနိုင်ငံတော်လုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဘာသာရပ်နဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်နှစ်ခုကိုတင်ကြားနေသူလို့သိရပါတယ်။စစ်အရာရှိကြီးတွေအတွက်ဖွင့်လှစ်ထားတဲ့နိုင်ငံတော်ကာကွယ်ရေးတပ်ကတော် NDC ဆိုတာအနိုင်ဆုံးဗိုလ်မှူးကြီးအဆင့်ရှိသူတွေသာတက်ရောက်ရတဲ့စစ်တပ်အတွက်ကြောင့်အရေးပါတဲ့အဆင့်မြင့်စစ်သင်တန်းကျောင်းတစ်ခုဖြစ်တယ်လို့လည်းသိရပါတယ်။ Golden Valley Warriors အဖွဲ့အနေနဲ့ကလာအတော်ကြာအချက်အလက်စုဆောင်စုံစမ်းထောက်လှမ်းအတည်ပြုပြီးမှဗိုလ်ချုပ်ချိုးထွန်းအောင်ကိုပြစ်ခတ်ရှင်းလင်းခဲ့တာလို့အသိပေးထားတာပါစစ်တပ်ကနေဗိုလ်မှူးချုပ်ဗိုလ်ချုပ်ယာတူးနဲ့အငိမ့်စားယူခဲ့ပြီးမှအကြမ်းဖက်စစ်တပ်အတွက်စစ်ဘက်ဆိုင်ရာပညာတွေတင်ကြားပို့ချနေသူတွေကိုလည်းစီးရေးပြတ်မှတ်အဖြစ်သတ်မှတ်ပြီးတော့တုတ်တင်ခဲ့တာလို့လည်းသိရပါတယ်ဗိုလ်ချုပ်ချိုးထွန်းအောင်ဟာဘရူနိုင်းနဲ့ကမ်ဘောဒီးယားနိုင်ငံအတန်အမတ်အဖြစ်ဆောင်ရွက်ခဲ့ပူပြီးတော့မြန်မာပြည်ပြန်ရောက်ချိန်ကစတင်ကနေပြည်တော်မှာရှိတဲ့နိုင်ငံတော်ကာကွယ်ရေးတပ်ကတော် NDC မှာအကြမ်းဖက်စစ်တဲ့အရာရှိကြီးတွေကိုဇက်တိုက်တင်ကြားပို့ချနေသူလို့ထုတ်ပြန်ကြမှာဖော်ပြထားပါသည်။မင်းအောင်လိုင်ဟာသူအားကိုးလို့ရတဲ့စစ်ဗိုလ်ချုပ်ဟောင်းတွေရဲ့အကြံဉာဏ်တွေကိုရယူပြီးတော့ပြည်သူစစ်မဟာဗျူဟာကိုစစ်မှုထမ်းဟောင်းတွေနဲ့လှုပ်ဆောင်နေရာတိုင်းအဆင့်ခေါင်းဆောင်တွေထဲမှာအငိမ့်စားဗိုလ်ချုပ်ချိုးထွန်းအောင်လဲပါတယ်လို့သိရပါသည်။Golden Valley Warriors အဖွဲ့အနေနဲ့စစ်တပ်အတွက်အလုပ်လုပ်ပြီးနေတဲ့အကြီးစားတောက်တိုင်တွေကိုဖြိုဖျက်နိုင်ဖို့သတင်းထောက်လှမ်းနေတယ်လို့အကြံဘက်လီဒါကလီယင်မှုတွေရဲ့အချက်အလက်တွေကိုလည်းစုဆောင်းနေတဲ့အတွက်ကြောင့်ဆက်ဆက်သတင်းတွေရထားရင်ရန်ကုန်မြို့ပြပျောက်ကြားအဖွဲ့ထံပေးပို့ပေးကြဖို့တောင်းဆိုထားပါတယ်ခင်ဗျာဆလဘီမင်းလှနယ်မှာတော်လိုင်းရေးတပ်ဖွဲ့ကဖမ်းမိထားတဲ့စစ်တပ်သတင်းပေးလမ်းပြခုခံထွက်ပြေးတာကြောင့်ပြစ်ခတ်ဖမ်းဆီးရာကတည်ဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းတရားဝရီခရိုင်မင်းလားမျိုးနယ်မှာတော်လန်ရေးတပ်ဖွဲ့ကဖမ်းမိထားတဲ့စစ်တပ်တရင်ပေးလမ်းပြဖြစ်သူစန်းထီးဟာတော်လန်ရေးရဲဘော်တွေကိုခုခံပြီးတော့ထွက်ပြေးတာကြောင့်ပြစ်ခတ်ဖမ်းဆီးရာကတည်ဆုံသွားတယ်လို့တရားဝရီခရိုင်တရင်3832တက်ခွဲငါးကထုတ်ပြန်ထားပါတယ်။မင်းလားမျိုးနယ်စိန်ကန့်လန့်ရွာရွှေကြီးမြင့်ရပ်ကွက်မှာနေတဲ့စစ်တပ်ကိုတရင်ပေးနေပြီးတော့လမ်းပြအဖြစ်လုကင်နေတဲ့စန်းထီးဆိုသူကိုမေလ19ရက်နေ့ညနေ9:00ခန်းအချိန်မှာစိန်ကန့်လန့်မြို့ချောင်းယူမဖြတ်ကျော်လမ်းပေးကပြင်ကရိုခင်းရွာအနီးမှာ G92 တောင်ဖုံတလုံးဆိုင်ကယ်တစ်စီးနဲ့အတူဒါယဝရီခရိုင်တရင်3832တက်ခွေးငါကရဲဘော်တွေအရှင်ဖန်းစီရမိခဲ့တယ်လို့ဆိုထားပါတယ်ဖန်းစီရမိထားတဲ့သတင်းပေးလမ်းပြစမ်းထေးကိုနောက်တန်းအချုပ်မှာထိမ့်သိမ်းထားပြီးတော့ဒီကနေ့မေလ22ရက်နေ့မနက်9နာရီခန့်မှာသူ့ကိုစစ်ဆေးမေးမြန်းဖို့ကင်းတောင်ဝန်ကြရဲဘော်တွေအချုပ်ထဲကနေခေါ်ထုတ်လာချိန်မှာတော်လန်ရဲဘော်တွေကိုခုခံထွက်ပြေးတာကြောင့်လိုက်လံပစ်ခတ်ဖမ်းဆီးရမိပြီးတော့ကြည်ထိမှန်တိတ်ဆုံသွားတာလို့ရှင်းပြထားပါတယ်။စန်တီဟာရိုးမအတွင်က PDF စခန်းထွေနေရာကိုတရင်ပေးလမ်းပြတာစစ်ကောင်စီတပ်တွေနဲ့ပေါင်းပြီးတော့ပြည်သူပိုင်ကျွေးနွားတွေကိုဖမ်းဆီးတပ်ဖြတ်ရောင်းချတာတော်လန်ရဲတပ်ဖွဲ့တွေကိုထောက်ပံ့နေတယ်ဆိုပြီးတော့ဒေသနေပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ခိုင်းတာတွေလှုပ်ဆောင်ခဲ့သူလို့တာယာဝရီခရိုင်တရင်3832တက်ခွင်းငါးကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးရွှေကူမြို့မှာအရေးပေါ်ဆင်းသက်ခဲ့ရတဲ့စစ်ရဲအရင်ကိုတော်လန်ရဲတပ်တွေထပ်မံဖျက်ဆီးနိုင်ခဲ့တဲ့တဲ့င်ကိုတင်ပြပေးပါမယ်။ကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေပြစ်ခတ်တိုက်ခိုက်မှုကြောင့်ရွှေကူမြို့မှာအရေးပေါ်ဆင်းသက်ခဲ့ရတဲ့စစ်ရဲအရင်ကိုထပ်မံဖျက်ဆီးနိုင်ခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါရီ။ကချင်ပြည်နယ်ဗမုံမြို့မှာရှိတဲ့စစ်ကောင်စီတပ်တွေအတွက်စစ်ကူလာပို့တဲ့စစ်ရဲအရင်3စင်းကိုမေလ20ရက်နေ့မှာ KIA နဲ့ပူးပေါင်းတပ်တွေပြစ်ခတ်တိုက်ခိုက်ခဲ့ရမှာရဲအရင်တစ်စင်းပြတ်ကျခဲ့ပြီးတော့လက်နက်ကြီးထိသွားတဲ့တစ်စင်းကတော့ရွှေကူမြို့ကခလာရ56မှာအရေးပေါ်ဆင်းသက်ခဲ့ရတယ်လို့ဆိုထားပါရီ။ခလာရ56မှာအရေးပေါ်ဆင်းသက်ခဲ့ရတဲ့ရဲဟဲရင်ကိုတော်လိုင်းရဲဘော်တွေမနေ့ကမေလ21ရက်နေ့နေ့လယ်2နာရီကျော်အချိန်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ဖျက်ဆီးနိုင်ခဲ့တာလို့အသိပေးထားပါရီ။အရေးပေါ်ဆင်းသက်ခဲ့ရတဲ့ရဲဟဲရင်ကိုတိုက်ခိုက်ရမှာရဲဟဲရင်ကိုကာယံထားတဲ့ရင်းနှစ်စီးလည်းပျက်စီးသွားတယ်လို့ဒေသသတင်းရင်းမြစ်ကရှင်းပြထားပါရီ။မေလ20ရက်နေ့ကစစ်ရဲဟဲရင်တွေကိုပစ်ခတ်တိုက်ခိုက်ခဲ့ရမှာရဲဟဲရင်တစ်စင်းရဲ့ main router ကိုထိမှန်ခဲ့ပြီးတော့ရွှေကူမြို့အနီးပြတ်ချပြီးမီးလောင်ကျွမ်းခဲ့ရမှာတေဆုံးနေတဲ့စစ်သား16ယောက်နဲ့အတူလက်နက်ခဲယမ်းအချို့သိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။အဲဒီလိုရဟန်းရဲနှစ်စင်းကို KIA နဲ့ပူးပေါင်းမှမိတ်တပ်များကပြစ်ချလိုက်နိုင်မှုနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်ကြီးကွမ်ဘော်ကသိမ်း300ချက်စုချီးမြှင့်ခဲ့တယ်လို့လည်းသတင်းတချို့မှထုတ်ပြန်ထားပါတယ်။ CA လေးလာစောင့်ကြည့်နေသူတွေအဆိုအရ KIA နဲ့ပူးပေါင်းတပ်တွေဟာစစ်တပ်အာဏာသိမ်းယူထားတဲ့၄နှစ်ကျော်ကာလအတွင်းစစ်ရဟယင်၄စင်းနဲ့၄ရင်တစ်စင်းပြစ်ချဖျက်ဆီးနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးပြည်သူချစ်တဲ့စစ်သားကောင်းတွေဖြစ်ရေးအလင်းဝင်ကြဖို့ညောင်ဦးပကဖဖိတ်ခေါ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ပြည်သူချစ်တဲ့စစ်သားကောင်းတယောက်ဖြစ်စေရေးစစ်ကောင်စီလက်အောက်ခံစစ်သားနဲ့ရဲတွေအလင်းဝင်ကြဖို့ညောင်ဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဖိတ်ခေါ်လိုက်ပါတယ်။မီဒီယာဖန်ဆီးခံရတာနဲ့ပေါ်တာဆွဲခံရတာကြောင့်စစ်မှုထမ်းနေရတဲ့ပြည်သူစစ်တွေနဲ့မတရားအုပ်ချုပ်အနိုင်ကျင့်နေတဲ့မင်းအောင်လှိုင်လက်အောက်မှာတာဝန်မထမ်းကျင်တော့တဲ့စစ်သားတွေနဲ့ရဲတွေကိုပကံမြီကလက်ကမ်းကြိုနေမယ်လို့ဆိုထားပါတယ်။မိသားစုနဲ့အတူအေးချမ်းလွတ်လပ်စွာနေလိုတဲ့စစ်သားနဲ့ရဲတွေကိုညောင်ဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကနှွေးထွေးစွာကြိုဆိုနေမှာဖြစ်ပြီးတော့လက်နက်ယူဆောင်လာနိုင်သူတွေကိုထိုက်တန်တန်စုချင်းမြင့်မယ်လို့အသိပေးထားပါရီ။ညောင်ဦးမြို့နယ်အတွင်းမှာပြည်သူ့ကာကွယ်ရေးအဖွဲ့ကရဲဘော်တွေရှိနေတာဖြစ်တဲ့အတွက်ကြောင့်စစ်ကြောင်းထွက်လာချိန်ဒါမှမဟုတ်တိုက်ပွဲဖြစ်နေချိန်မှာထွက်ပြေးလာတာအလံပြူထောင်တာတွေလုံနိုင်ပြီးတော့အလင်းဝင်လာသူတွေတင်မကပဲသူတို့ရဲ့မိသားစုတွေရဲ့အသက်ကိုပါကာကွယ်ပေးမှာဖြစ်တဲ့အပြင်နေစရာစားစရာတွေစီစဉ်ပေးမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါရီ။ပြည်သူစစ်သားဆိုတာပြည်သူတွေကိုကာကွယ်ပေးရမယ့်တာဝန်ရှိတဲ့အတွက်ကြောင့်ပြည်သူတွေနဲ့လက်တွဲပူးပေါင်းပြီးအာဏာယူမင်းအောင်လှိုင်နဲ့အပေါင်းပါတွေကိုအမိမိကနေမောင်းထုတ်နိုင်ဖို့စစ်ကောင်စီလက်အောက်ခံစစ်သားနဲ့ရဲတွေအလင်းဝင်ကြဖို့ညောင်ဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဖိတ်ခေါ်ထားတာဖြစ်ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါ2025ခုနှစ်မေလ22ရက်နေ့ Radio NUG ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမွန်ပါကျွန်မအောင်ဆုံးတင်ပြပေးမယ့်သတင်းကတော့အသုံးမဝင်တော့တဲ့ပုံသဘောတူညီချက်၅ချက်ဟာအနှိမ့်ဆရောက်သွားပြီလို့ SACM ဆိုတဲ့သတင်းပဲဖြစ်ပါတယ်အသုံးမဝင်တော့တဲ့ ASEAN ပုံသဘောတူညီချက်၅ချက်ဟာအနှိမ့်ဆရောက်သွားပြီလို့မှတ်ယူသင့်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအထူးချမ်းမေးကောင်စီ SACM ကထုတ်ဖော်ပြောဆိုလိုက်ပါတယ်မလေးရှားနိုင်ငံကနိုင်ငံဆိုင်ဝန်ကြီးဟောင်းဒေါက်တာဆာဆာဖူဒီအဒူလာနဲ့မြန်မာနိုင်ငံဆိုင်ရာထူးချမ်းမေးကောင်စီ SACM ကိုတီထောင်ရမှာပါဝင်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာကျွမ်းကျင်သူဟောင်းသုံးတို့ကပူးတွဲထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပြီးပြောဆိုလိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံဝန်ကြီးချုပ်အန်ဝါအီဘရာဟင်နေနဲ့ဧပြီလ18ရက်နေ့ကမြို့သားညီညွတ်အစိုးရ NUG ဝန်ကြီးချုပ်မဝင်းခိုင်တန်းနဲ့တွေ့ဆုံခဲ့တာကိုကြေညာလိုက်ပြီး မြန်မာနိုင်ငံကတရားဝင်နိုင်ငံရေးဦးဆောင်သူတွေနဲ့ထိတွေ့ဆက်ဆံခဲ့တာဟာရေးပါတဲ့ခြေလှမ်းတစ်ခုဖြစ်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ခုလိုဆက်ဆံလိုက်တာကြောင့်မလ28ရက်နေ့ကလုတ်ခတ်ခဲ့တဲ့သခိုင်းကလင်းပြီးမှရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးပို့နိုင်ဖို့လမ်းကြောင်းတွေဖွင့်သွားစေခဲ့တယ်လို့လည်းအသိပေးထားပါတယ်။ဒါကြောင့်ခုလနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်မှာအာဆီယံဥက္ကဋ္ဌနဲ့ NUG တို့ကြားနောက်ထပ်တွဲဆုံမှုတွေမဖြစ်မနေပြုလုပ်သင့်တယ်လို့မလေးရှားနိုင်ငံကနိုင်ငံကြိုင်းဝန်ကြီးဟောင်းနဲ့ SCCM ကိုတီထောင်ရမှာပါဝင်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာကျွမ်းကျင်သူဟောင်းသုံးဦးကအကြံပြုထားပါတယ်။စေုပ်စုကောင်းဆောင်လည်းဖြစ်ဆရာဆွေသားလို့ဆွဆွဲခံထားရတဲ့မြောင်းလိုက်နေနဲ့ဝန်ကြီးချုပ်အန်ဝါနဲ့တွေ့ဆုံခဲ့တာရဲ့ရည်ရွယ်ချက်ဟာစေုပ်စုရဲ့ထွန်းလုံးသက်သက်ဖြစ်တဲ့အပြစ်ခက်ရစဲကိုတတန်းတိုးပေးဖို့သာဖြစ်တယ်လို့ထောက်ပြထားပါတယ်။ဧပြီလ2ရက်နေ့ကစတင်တက်ရောက်ခဲ့တဲ့အပြစ်ခက်ရစဲရေးဆက်လက်မြဲမြံစေရမယ်လို့မြောင်းလိုက်စီကအာမခံချက်ရရှိခဲ့တယ်လို့မလေးရှားနိုင်ငံဝန်ကြီးချုပ်အန်ဝါအီဘရာဟင်ကသတင်းထုတ်ပြန်ခဲ့ပေမဲ့ဒီအာမခံချက်ဟာတွေ့ဆုံမှုမပြီးဆုံးခင်မှာပဲလိန်လဲမှုတသက်တာဖြစ်တယ်ဆိုတာပေါ်လွင်သွားခဲ့တယ်လို့လည်းဆိုပါတယ်။ဒါဟာကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဘော့ကာထော့ခ်အတီးပြုပြောကြားခဲ့တဲ့ဆေးဥစုဟာရက်သားတွေပေါ်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေရောပါမသွားပဲဆက်လက်ကျူးလွန်နေစေဆိုတဲ့အချက်ကိုမလေးရှားနိုင်ငံကြိုင်းဝန်ကြီးဟောင်းနဲ့ SCCM ကိုတီထောင်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာကျွမ်းကျင်သူဟောင်းတုံးကညွှန်ဆိုလိုက်တာဖြစ်ပါတယ်။ဆေးဥစုရဲ့နှီးပြူဟာတွေနဲ့ပြုမှုတွေဟာပြောင်းလဲမှုမရှိပဲလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုလက်နက်တပွဲတုံးချတာလူသားချင်းစာနာထောက်ထားမှုဆိုင်ရာဝင်ရောက်ခွင့်တွေကိုကြိုးကင်ချဲလှယ်တာနဲ့ Facebook တားဆီးတာစတဲ့နည်းလမ်းတွေကိုအသုံးပြုနေစေဖြစ်တာကြောင့်အသုံးဝင်တော့တဲ့ ASEAN ဘုံသဘောတူညီချက်၅ချက်ဟာအနေဆိုင်ရောက်သွားပြီလို့မှတ်ယူသင့်တယ်လို့မလေးရှားနိုင်ငံဝန်ကြီးချုပ် Anwar Ibrahim ကိုအသိပေးထားပါတယ်။ဒါကြောင့်အာဆီယံဥက္ကဋ္ဌတာဝန်ယူထားတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအနေနဲ့ကွာလာလမ်ပူမှာကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးမှာမြန်မာနိုင်ငံဆိုင်ရာအာဆီယံလုပ်ငန်းစဉ်သစ်တရက်ကိုတီးပြုတ်ချမှတ်နိုင်ရဲ့ဥဆောင်ပြုလုပ်တဲ့လို့လည်းအကြံပြုထားပါတယ်။ဝန်ကြီးချုပ်အန်ဝါအနေနဲ့အခွင့်အလမ်းကောင်းတစ်ရက်ပိုင်ဆိုင်ထားချိန်မှာမြန်မာနိုင်ငံရေးနဲ့ပတ်သက်လို့နှစ်ပေါင်းများစွာဂုဏ်သိက္ခာကျဆင်းခဲ့ရတဲ့အာဆီယံကိုအများလက်ခံတဲ့ယုံကြည်နိုင်မှုရအောင်ပြန်လည်ဆွမ်းဆောင်သင့်တယ်လို့လည်းမလေးရှားနိုင်ငံကြားဝန်ကြီးဟောင်းနဲ့ SCCM ကိုတည်ထောင်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာကျွမ်းကျင်သူဟောင်းသုံးဦးကထပ်မံတိုက်တွန်းထားပါတယ်ရှင်။ဆက်လက်တင်ပြမယ့်သတင်းကတော့ဒေါအောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့မှတ်ရ E-Birthday Cup ပို့ဖို့တားငင်ကိုထင်လင်းဖိတ်ခေါ်တဲ့သတင်းပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အသက်80ပြည့်မွေးနေ့မှတ်ရ E-Birthday Cup ပို့ဖို့တားငင်ကိုထင်လင်းကဖိတ်ခေါ်လိုက်ပါတယ်။ခုဆိုရင်မြန်မာနိုင်ငံရဲ့မရေတွက်နိုင်တဲ့မိသားစုတိုင်းမှာခွဲခွာခြင်းဆုံးရှုံးရခြင်းနဲ့ယုံကင်ရခြင်းစတဲ့အရာတွေကိုနေစဉ်ဘဝတစ်ခုအဖြစ်မခံမရပ်နိုင်မဲဖျက်ကျော်နေကြပါတယ်။ဒါပေမဲ့လည်းမျှော်လင့်ချက်ဆိုတာရှိတယ်လို့ကျွန်တော်ယုံကြည်တယ်။မိမိနဲ့သူယုံကြည်ထားသမျှအရာတွေကိုဂုဏ်ပြုတဲ့အနေနဲ့ကျွန်တော်ကအားလုံးကို E-Birthday Cup လေးပို့ဖို့ဖိတ်ခေါ်ချင်ပါတယ်။ဒါကဘာမှမပြောပါလောက်တဲ့အရာလို့ထင်ရပေမဲ့နတ်ဆိုင်နဲ့အတိတ်ပဲများစွာပါဝင်နေပါတယ်။ချစ်ချင်းမေတ္တာစကားကျေးဇူးတင်စကားဒါမှမဟုတ်အားပေးစကားလေးတွေကမိမိအတွက်တော့အမှတ်တရတစ်ခုဖြစ်လာနိုင်ပြီးမိမိဟာတယောက်ထဲမဟုတ်ဘူးဆိုတော့ကိုလည်းတိတ်တဆိတ်ဖော်ပြပေးသလိုပါပဲကျွန်တော်တို့ဒီ e-birthday card လေးတွေကိုဒီဇိုင်းလာလာလေးသုံးခုလုပ်ထားပါတယ်ဒီဇိုင်းတစ်ခုချင်းစီကိုမိမိကိုနက်နက်ရှိုင်းရှိုင်းချစ်ခင်ကြသူတွေဖြစ်တဲ့နှူရင်ကြားပေါင်းနဲ့ချစ်သူဝေတို့ကဒီဇိုင်းဆွဲပေးထားတာဖြစ်ပါတယ်မိမိကအခုချက်ချင်းစာတွေကိုမဖတ်နိုင်သေးပေမဲ့အားလုံးရဲ့ချစ်ချင်းမေတ္တာခွန်အားနဲ့ကျေးဇူးတရားတွေကိုဒီ e-birthday card လေးတွေကနေတဆင့်ခံစားမိမယ်လို့ယုံကြည်ပါတယ်လို့ကိုထင်လင်းကပြောပါတယ်။ကတ်တွေအားလုံးကို online မှာလုံခြုံအောင်တင်ချမှာဖြစ်ပြီးတော့ဒေါအောင်ဆန်းစုကြည်ပြန်လည်လွမြောက်လာတဲ့အခါမှာအကုန်လုံးကိုပြန်ပြနိုင်မှာပဲဖြစ်တယ်လို့သိရပါတယ်။ဒီကတ်မှာရရှိတဲ့အကျိုးအမြတ်တွေအားလုံးကိုလည်းဒီမှာနှလုံးသားထဲမှာအမြဲတမ်းကက်ကက်ထားပြီးလေးပေးခဲ့တဲ့ကလေးတငယ်ရေးရနဲ့ပညာရေးအတွက်အဓိကထားပြီးအသုံးပြုသွားမှာဖြစ်ပါတယ်။ကျွန်တော်ရဲ့မိမိဒေါအောင်ဆန်းစုကြည်ကဒီမှာဘဝတစ်ခုလုံးကိုမြန်မာနိုင်ငံဒီမိုကရေစီနဲ့လူသားအခွင့်အရေးများအတွက်ပဲမျှော်လင့်ထားသူဖြစ်ပါတယ်။ဒီမှာဘဝရဲ့လေးပုံတစ်ပုံကိုလည်းထောင်ထဲမှာဒါမှမဟုတ်အင်ဂျယ်ချုပ်နေပြီးဖျက်ဆီးခဲ့ရသူလည်းဖြစ်ပါတယ်။ဒီလိုမျိုးတွေဖျက်ကျော်လာခဲ့တယ်ဆိုတာကလည်းဒီမှာအတွက်မဟုတ်ပဲလူလက်ရည်အိမ်မက်မက်နေတဲ့တန်းနဲ့ချီရှိကြတဲ့မြန်မာပြည်သူတွေအတွက်ပဲဖြစ်ပါတယ်။ဒီမွေးနေ့လေးကိုတာမန်မွေးနေ့တစ်ခုထပ်ပိုးတဲ့အရာတစ်ခုဖြစ်အောင်ပြောင်းလဲလိုက်ကြရအောင်လို့ကိုထိန်လင်းကထပ်လောင်းပြောပါတယ်။ဆိုတူတော့ဆန်းစုကြည်တက်80နှစ်မြောက်မွေးနေ့ဂုဏ်ပြုပွဲဩစတြေးလျဆီဒနီမြို့မှာကျင်းပမယ်လို့သိရပါဗျ။ကနာကိုဇွန်လ15ရက်2025တနင်္ဂနွေနေ့ Granville Center မှာကျင်းပမှာဖြစ်ပါတယ်။မိတ်ဆွေပေါင်းသင်းများကိုလည်းခေါ်ခဲ့စီစဉ်ပါတယ်လို့ CRPH Energy Support Crew ကတီးပေးဆိုထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ BSLF TNL မော်တော်ယာဉ်မှတ်ပုံတင်ကြီးကြပ်ရေးဌာနကမော်တော်ယာဉ်မှတ်ပုံတင်လိုင်စင်လုပ်ပေးမယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ အလောင်းပြည်နယ်လူမျိုးရေးတအုပ် PSLF DNL မော်တော်ယာဉ်မှတ်ပုံတင်ကြီးကြပ်ရေးဌာနကမေလ25ရက်နေ့ကစပြီးမော်တော်ယာဉ်မှတ်ပုံတင်လိုင်စင်လုပ်ပေးမယ်လို့ PSLF DNL သတင်းနဲ့ပြန်ကြားရေးဌာနကဒီနေ့မှထုတ်ပြန်လာပါတယ်PSLF DNL မော်တော်ယာဉ်မှတ်ပုံတင်ကြီးကြပ်ရေးဌာနကအင်စီကလုပ်ငန်းသုံးကခီးတဲ့တင်ကားနဲ့ကုန်တင်ကားတွေကိုပထမဆုံးချိန်ရင်းမှတ်ပုံတင်လိုင်စင်ပြုလုပ်ပေးတာလို့ဆိုပါတယ်ပပုံတင်မှုအတွက်လိုအပ်တဲ့စာရွက်စာတမ်းတွေနဲ့လုပ်ငန်းစဉ်စစ်စင်ကိုလည်းသတ်မှတ်ထားတဲ့အချိန်ဆောင်ရွက်သွားမယ်လို့သိရပါဗျ။မော်တော်ယာဉ်ပပုံတရာမှာကားအမျိုးအစားလိုက်ပေးသွင်းရမယ့်အခွင့်အရေးနဲ့ဝန်ဆောင်ကဟာ72သိန်းကနေ75သိန်းအထိပေးဆောင်ရမှာဖြစ်ပြီးရင်းမှတ်ပုံတင်လိုင်စင်ထုတ်ပေးမဲ့စီမံချက်ကာလအနေနဲ့မေလ25ရက်ကနေဒီဇင်ဘာလ30ရက်အထိ6လပြုလုပ်ပေးမယ်လို့ BSLF DNL သတင်းနဲ့ပြန်ကြားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါဗျ။စီမံချက်ကာလကျော်လွန်သွားချိန်မှာတော့ရင်းမှတ်ပုံတင်လိုင်စင်မတင်ထားတဲ့ကားတွေကိုဥပဒေအတိုင်းအေးအေးယူသွားမယ်လို့အသိပေးထားပါတယ်။မော်တော်ယာဉ်မှတ်ပုံတင်ကြီးကြပ်ရေးဌာနအနေနဲ့လက်ရှိမှာ PSLF DNL အုပ်ချုပ်ရာမြို့နယ်တစ်ခုဖြစ်တဲ့နမ်ခန်နဲ့နမ်ဆန်မြို့နယ်မှာမှတ်ပုံတင်လိုင်စင်ပြုလုပ်ပေးမှာဖြစ်ပြီးဒီမြို့နယ်တွေပြီးမှအခြားမြို့နယ်တွေမှာဆက်လက်လုံဆောင်ပေးမယ်လို့သိရပါတယ်။တောင်ပြည်မှာရှိတဲ့ရင်းတွေမှတ်ပုံတင်လိုင်စင်ပြုလုပ်ရတာဟာမော်တော်ယာဉ်နဲ့ဆက်လင်းတဲ့ပိုင်ဆိုင်မှုရောင်းဝယ်မှုရင်တိုက်မှုရင်းပြောင်းဆုံးမှုစရှိတဲ့ပြဿနာတွေရောကြပြီးမော်တော်ယာဉ်တွေကိုစနစ်တကျအသုံးပြုနိုင်ဖို့ရည်ရွယ်တာဖြစ်တဲ့အတွက်မော်တော်ယာဉ်ပိုင်ဆိုင်အသုံးပြုသူတွေအားလုံးကိုမော်တော်ယာဉ်လိုင်စင်နဲ့ယာဉ်မောင်းလိုင်စင်တွေပြုလုပ်ပေးမယ်လို့အတည်ပြုထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်မေလ23ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလီအားအထင်တင်ရှိနိုင်ပြီးတိမ်အထင်တင်ကနေတိမ်ထူထန်နိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မုံတမခွေနဲ့မြို့ဝကျုံမော်ဒေသတို့မှာလေဟာအနောက်အနောက်တောင်ဘက်ကနေတနင်္သာရီကို15မိုင်ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလှအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်မန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်ချင်းပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံပြားမိုးထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းအောက်ပိုင်းအေရဝတီတိုင်းရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးထစ်ချုံရွာနိုင်ပြီးစကိုင်းတိုင်းအထက်ပိုင်းနဲ့မကွေးတိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်ရှင်။
အခုဆက်လက်ပြီးအမျိုးသမီးကန်တာအစီအစဉ်မှာဖလော်တာဟန်တင်ဆက်ထားတဲ့တော်လန်ရေးဤအောင်မြင်ခြင်းအလှကပအပိုင်း162ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါ။အခုတပတ်အမျိုးသမီးကန်နဲ့မှာနှစ်80ခီးမှာရောတကယ်လူလက်ခဲ့ပါသလားဆိုတဲ့ခေါင်းစဉ်လေးအောက်မှာကျွန်မပြည်သူများကိုမျှဝေပေးချင်ပါတယ်။ကျွန်မအတွက်စာရေးရင်ပြိုင်ပွဲဝင်စာရေးရတာတိတ်ခက်ပါတယ်။ပထမဆုံးကြိမ်ပြိုင်ပွဲဝင်ဖြစ်တာကတော့စာပေဗိမာန်ကကျင်းပတဲ့စာပေစုပြိုင်ပွဲပါပဲ။ခေါင်းစဉ်ကတော့ဗိုလ်ချုပ်အောင်ဆန်းနေပြတိုက်ရန်ကုန်ခင်းကျင်းမှုကိုလေ့လာခြင်းပါ။ကွန်ဘေယာနေနဲ့ကိုလံဘီယာနိုင်ငံကဆိုင်မွန်ဘိုဗိုလီးဗီးယားပြတိုက်နဲ့ပါ။ကျမနေနဲ့ခုလိုရေးနိုင်မှုဆိုတာကိုလံဘီယာနိုင်ငံသားတွေမြန်မာနိုင်ငံသို့လာရောက်သင်တန်းပို့ချခဲ့စဉ်မှာကျမပါဝင်တက်ရောက်ခွင့်ရခဲ့လို့ပါပဲ။ကျမတို့နိုင်ငံရဲ့လွတ်လပ်ရေးခေါင်းဆောင်ကပ္ပအသက်ငယ်ဆုံးမြန်မာနိုင်ငံရဲ့လွတ်လပ်ရေးခေါင်းဆောင်အဖြစ်ကျမတို့ပြည်သူတွေကျောင်းသားလူငယ်တွေသိရှိနိုင်ဖို့ကြီးရဲခဲ့တဲ့စာအုပ်လည်းဖြစ်ပါတယ်။ဒါကိုစာပေစီစစ်သူကကျမစာအုပ်ကိုလှန်တော့ကြည့်ရင်စိုင်းမွန်ပြတိုက်အကြောင်းကဘာလဲတဲ့ကျမအတွက်ဖြေရခဲ့တဲ့မိကုံးမှာကျမကိုစာလုံးရေးပြည့်သလားဆိုတာလည်းမေးပါတယ်။ပြိုင်ပွဲတစ်ခုမှာစာလုံးရေးကဘလောက်ကစလို့ကျမအတွက်အခက်အခဲများစွာရှိခဲ့ပူပါတယ်။ကျမစူးမရခဲ့ပါဘူး။ကျမရဲ့ရည်ရွယ်ချက်ကစူးစိုးသည့်ထက်ပြားလိုက်ပညာလေးလာသုံးသပ်မှုမှာအစိပ်ပိုင်းတစ်ခုအဖြစ်ကျောင်းသားလူငယ်များနဲ့ပြည်သူကိုမျှဝေနိုင်ဖို့အတွက်လောက်ပဲစာကိုရင်းနိုင်ခဲ့လို့ပါ။ခုဒုတိယအကြိမ်နည်းနဲ့လူထုကောင်းဆောင်ဒေါ်ဟောင်းစန်းစုကြည်ရဲ့နှစ်80ပြည့်မွေးနေ့ကြပြဝတ္ထုပြိုင်ပွဲမှာကြပြဆို35ချောင်းထက်မပိုရဝတ္ထုဆိုလက်ရည်နဲ့ A4 ကိုမျက်နှာကွန်ပျူတာစာစီဆို6မျက်နှာကျမစဉ်းစားကြည့်တယ်ကျမအတွက်စာရေးချင်းမှာအရက်ရွေးတွေစာချောင်းတွေကလူတယောက်အတွက်ပြည့်ပြည့်စုံပါသလားဒါမှမဟုတ်ရတ္တတုတ္တဘဝတရဖို့ ကပြားစာပေအရေးအားနဲ့ဂုံပြူရခြင်းမှာကန့်သက်ချက်တွေလိုပါသလားဒါကပညာရက်တစ်ခုလားဆိုတာတွေးเสียရပါစာပေဗိမာန်စာပေပြိုင်ပွဲမှာဆိုဆက်လုံးကြီးအရေးတွက်နေပါကျမကတော့အချင်းကြခန်းလူတို့ကောင်းဆောင်တရားအတွေ့ပြိုင်ပွဲတစ်ခုမှာစာပေမျိုးစားကန့်သက်ချက်ကန့်သက်ချက်နည်းနဲ့ပါဝင်ရမယ့်အကြောင်းအရာတွေကိုတော့လက်ခံပါတယ်။အခြားကန့်သက်ချက်တွေကိုတော့သဘောမတွေ့လှပါဘူး။လူတယောက်အတွက်တန်ဖိုးလို့ပြောရင်သုံးချလို့ရတာ၊သုံးပြုလို့ရတာ၊ရင်ထဲကမြက်မြက်နူးနူးဖြစ်လာရတဲ့တန်ဖိုးဒီသုံးချက်ကနည်းကျမနည်းနဲ့လူတို့ခေါင်းဆောင်အတွက်ရင်ထဲကနည်းမြက်မြက်နူးနူးတန်ဖိုးထားရသည့်ဒေါန်ဆန်းစုကြည်ရဲ့ဆန်းဆောင်ရေးကုန်းတရင်များအကြောင်းကိုထုတ်ဖော်ခွင့်ရချင်ပါတယ်။တခါတခါနိုင်ငံခေါင်းဆောင်များအကြောင်းကိုတန်ဖိုးအဖြစ်စံထားပြိုင်ပွဲဝင်ရမဲ့ပွဲမှာတတ်မှတ်ချက်ပေါင်းလေးစီးတွေထက်ပြည်သူရဲ့စကားသံပြည်သူနဲ့ရင်းနှီးမှုကပိုရေးကြီးတယ်ဆိုတာပြည်သူတယောက်နည်းနဲ့ထောက်ပြချင်ပါတယ်။ခြားသူများတော့မသိပါကျမအတွက်စာပေနဲ့ပြည်သူကျောင်းသားလူငယ်များကိုအသိပညာပေးစာပေများရေးရတဲ့ကဏ္ဍမှာအဖြစ်ပြက်များနဲ့လက်တွေ့ဘဝကပူပြီးစာဖတ်သူများစိတ်ဝင်စားကြမယ်လို့ထင်မိပါတယ်။ထက်ကပြောသလိုပါပဲယနေ့အချိန်မှာတော်လန်ရေးနဲ့ပြည်သူဆိုတာအဲ့နဲ့အချီလို့တွက်ဖွဲ့နေမှအောင်မြင်မှုဆိုတဲ့ပန်းတိုင်းကိုအလျင်ရောက်နိုင်ကြမှာပါ။ဒါကြောင့်ပြည်သူတို့အားနဲ့စီလုံးချင်းဖြင့်တော်လန်ရေးရဲ့အောင်မြင်မှုအလှကဘာကိုတိဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။
ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်အခုဆက်လက်ပြီးတော့ဒိုင်းသားဘာသာစကားထုတ်လွှင့်မှုမှာတော့ကရင်ဒီကရားဘာသာနဲ့တပတ်အတွင်းသတင်းတွေကိုခူးရေကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ပေါ်မှုဖက်စီလို့ပလီတမှုပဲစင်ခုညာအရှိခဲရေဒီယိုအန်ယူဂျီတနူယိုကိုရီကြာရင်နော်ဟိစုထေလူပဲစီနာခရာလီငို့နော်ပါဘာမှခူးရေနော်ပလေကလူလူရီကြရင်မှာပရမစ်ချေဖူးကလိမန်အပေါ်မူစီအလီဟေဘေခါခိုမေပေါ်ပြေနီဒီတကီနမှာကြဒူတနီရပင်းနီဒီယန်ညတီကေပလော့ချေဖရာချာခူဒူမဲဝဲခိုင်တန်အလီဟေတာနီဒီရီကြရင်နဟိဆူသေးလူပဲစီပါဂရလူမီစီတောပလော့ချွနီဒီယန်ညခွေအပလက်ကိုအရှုခဲအလီမေထီနီဒီတီကေဖူးတပဒရီအညဘဟုကော်မတီတဲကူရင်နမှာအမေနီဒီဘေအနာနီရီနေရှင်နာညာနာမေလက်ရှင်နာညာညမော်လီခဲရင်နဗရင်တီကေပရောဂျက်ဖရာချခုတို့အလေးဟိပေတာနီဒီရင်နာမှာအလေးထွေကန်နီဒီရှင်နာညီညီကူရင်နစကိုင်းဗီဒူဒီပရင်ဗီမူအိုထေဒေါ်ခါလီရင်နတက်ဆူအိုတိုပကျဲဖူစီလေးဆူဆန်နီဒီဆူလေးဟိုခါလီရင်နပရမချီဖူကလီမာအပလော့မူစီနာရောအခေတာနီဒီနာကဇပေါ်ရှင်နာပလော့ဒူဖူနာထအစီမေချီမီတူနီဒူဖွင့်နာရောဒီပရင်အိုတိတ်ဆူလေးဟိုအိုဆူလေးဟိုဖူညီရှင်နာညီဖဲနာဆနာမွန်ညီဖဲလော့ပလီညီရှင်နာလူဖဲရင်နအစကန်နီဒူဖူနာထဆူလေဟုတ်ဖူအဖဲတယေနဆူဖရေနဆရာဆရာမငိဖဲလောပလီတယေနညာဖဲရင်နအဘေရှဲနီကတူဖုနဟိနမစငေနီတူအလစ်ဆာကဲနီတူပကျဲဖုနဟိဖဲဖူစီယငိအမိုနီဒီဆပလစီတိုယေနမပရမီချေဖူဂလေမအပလမူစီမီချီမီချူနီတူဖုနထမက်တူဖဲဘဲနီဒီအစီမီချူဖူစီယငိအလိုဒူနီတူဖုနနေတူတိုပရမီချေဖူဂလေမအပလမူစီအလီဟေဘေခါခုမေဘောဘီနီဒီတကေနမပေပေတာဒူတနီရန်နီဒီနမအလူနီဒူဖုန်ဖရချကူဒူရင်နာရောအဟေတာနီကြတူဖွေဟိနမစင်ငနီဒီနာတရီတက်ကြရင်နာပရေတီကေဖူစီလေကလေတော့ဖာယီနီဒီတရှာတပါခါလီအနီဒီနာဘန်ကောက်ခါလေရင်နကလီမန်ပရမူစီရင်နာရောအခေတာနီဒီနာကဇပေါ်ရှင်နပလော့ဒူပောင်ညာရဲ့ဘုတ်အရိကြရင်နဟိဆူထေလူပဲစီပါဖရကေမူနာကီယာလီကေကူအိုဖေခိုဗီမူအဖူနီဒီနာလာအီဒေါ်ခါလီလေကလာတဖာယီနီဒီတရှာတပအင်းနီဒီနာဘန်ကောက်ခလေးရင်နကလီမန်အပလော့မူရင်နာရောအခေတာနီဒီနာကစပေါ်ရှင်နပလော့ဒူပောင်ညာရဲ့ဘုတ်ဖုန်တော့ဘုဆုဖူးရင်နာရောအဟိကန်နီတို့ဖွင့်နာပလေပြမီလေရှင်နလွင်ရဲ့မော်ခိစျူမူလောက်အခေရင်နတီကေဖူစီလေကလာတဖာယီနီဒီတရှာတပခါလေးရင်နကလီမန်အပလော့မူစီရင်နာရောအခေတာနီဒီနာဂျက်ဖိုက်တာပောင်ညာရဲ့ဘုံကြီးပလော့ဟိနမစင်ရင်နီတူအလိခေတာနီဒီနာမိုင်းဟိပြာစင်းအပြင်းနီဒီမာနာရောအပေရှင်နီဒီကေယစင်းနမအိုနော့တိုဟိနမစင်းနီဒီအဖွေနီဒီနာလက်အီဒေါ်အို ပါကောင်လေကလာတဖိုင်နီဒီတခြားတဲ့ပါခါလီရင်နမှာအနာနူရီနေရှင်နယ်လွေနာနိုရပါလဲရှင်နာစီဦးမြေရင်နဂလီမတ်အပလော့မှုစီရင်တော့အခက်တာနီဒီနာပောင်ညာရဲ့ဘုံကြီးဘလော့ဖုန်းနဲ့အထအနာဝနီဒီလွေရှိလပရမိုတာဖေးရင်နအပေးစကန်နီဒီတုတို့ဘေးဆက်တဲ့ပါလဲညာကြီးရင်နအခက်တာပိုးနီဒီနာပောင်ညာရဲ့ဘုံကြီးဘလော့ဖုန်းနာတော့ပချေဖူအပါနီဒီလေကလာတဖိုင်နီဒီတခြားတဲ့ပါလူစုံနာတဲ့ဖရေရင်နာမအစညာနီတို့ဖုန်းထအဖရင်နီရှိလို့ရင်နအပေရှင်နီကတို့လူဖုန်းတမတေတရာဦးနီတို့ဖွေဟင်းနာမစင်ငယ်နီတို့နာတရတေကြရင်နာပဲပရမေချေဖူကလင်မအပေါ်မူစီရှာပါနီတို့ဖွေနာရောအလေးရှာပါအိုကွနီတဲ့အရှိအခဲကူရင်နဒဘုဆူဖူတေရဲ့ဆူရှင်နာညေဖရေနာစကန်နီတို့ဖုန်းထအဖရဆူရဲ့လို့ရင်နာမအပေရှင်နီတို့အရိကြရင်နဟေဆူထေလူပဲစီပါပရမေချေဖို့ကလမအပလိုမှုစီရှပါနီတို့ဖွင့်လာတော့အစလေရှပါအိုကွနီတဲ့ရှေခေကူရင်နာမဒဘုဆူဖူအစနီကတူတယေဆူရှင်နာငီဖရဖုန်ထအဘေရှေနီဒီနာမဦးနီဒီဆူရဲလခါလီဖုန်ထလူမျိုးစီဒီမိုကရေစီအပလိုမှုအဒူခု NLD ပါတီကော်မတီနာရောအဟိကန်နီတို့ဖွင့်လာပဲပြလူမျိုးစီဒီမိုကရေစီအပလိုမှုအဒူခုရင်နာမအလေးမမမေဒီယာနီတွေဖရလူမြင်အခွာရအပလော့မှုရင်တော့အလေးဖြစ်နီနီတွေတရာကူရင်နတခြားတဲ့ပါအုကွနီရအရှေခဲကူအေပီလက်ဆင်းကြီးအတနီတွေပေးမီလက်ရှိနာဆင်းကြီးရင်နဗီမနာဗီဒိုရှိနာတကကလမအပလော့မှုစီရင်တော့အစာပါနီဒီနာကဇပွိုင်းနာမအိုနီတွေတေယျဆူရှိနာတခုဖုနာဟိနမဆင်းကြီးနီတွေအစလေးရှာပါနီတွေဖွင့်လာတော့တို့ပုဆိုဖုတီကေဖုစီရင်နာမဆန်နီတွေတေယျဆူရှိနာငီဖရဖုနာထရှင်နာစီယနာပကျေပူရင်နာမဥပါနီရဆရှင်နာလူဖျေဖုန်အဘေရှင်နီဒီနာမဥနီတူညီရဒါရှင်နာစီယဖျေဖုန်ထအနာရှင်နာစီယနာတပလျာရင်နာမဥနီတူညူရှင်နာစီယဖျေဥပါနီရဖုန်တဲ့ဆူစင်နီနီဒီနာပဲတနေ့ထော်ဒီဥနီတူဗီမူဟိုတယ်လေဗီဒူနာစကိုင်းဗီဒူစီနာမကလမအပလော့မှုစီယာဆပါအဲလွနီတူခါလီဖုန်ဒီတီလွနီတူနာပဲရင်နာမှာဖရလူမျိုးစီဒီမိုကရေစီအပလော့မှုအတူခုရင်လာတော့အလေးခောက်တာမေမမေဒီယာနီဒီဖရလူမျိုးအခွင့်အရေးအပလော့မှုစီရင်လာတော့အစီဖြစ်နေဒီတရာကူရင်နာမှာဟေခုခါလီစီရင်နအိုအဲလုတ်ပူနီတို့ဖုန်တဲ့ဆိုစင်ရင်နီဒီနာပဲကိုညာမေအောင်လာအလေးပတ်3မေနီဒီတခြားတဲ့ပါရင်နာမှာအမေချင်မချွနီတို့ဖရလူမျိုးအခွင့်အရေးစီဖုန်ထအစီမေမမေဒီယာရှာပါနီဒီတီကေဖူစီအိုနီတို့ဖွင့်လာတော့အလေးမချင်မချင်နီဒီဖရလူမျိုးစီရင်နာမှာလေမတာတူဖရဘဲနီဒီအင်ငဒီဖရဘဲနီဒီတက်ဆူစီအင်ငဖရလူမျိုးစီဒီမိုကရေစီအပေါ်မူအတူခုဘဟုကော်မတီရင်လာတော့အဒထရူချာတက်ဆူစင်ငင်းနီဒီကုလာတမကာနာအာဆီယံတီကေဖူနဟိနာမှာစင်ငင်းနီဒီနာတရီတက်ကြရင်နာပဲမူပြတ်တခြားတပါကူတီလီယာနီဒီဆက်ရိုက်ကော PDF ကလီဖူနီဖရအင်ငအမေနီဒီစပနာတရီအရီကြရင်နော်ဟစ်ဆူတယ်ဘစီပါဖရကေမူရှိလျာမူပြတ်ဒေါ်ကူအိုတခြားတပါကူအလီတီလီယာနီကြဒီဆက်ဖရကူဟာကလီဖူနီဖရအင်ငအမေနီဒီလူစပနာတရီဖူနဟိနာမှာလိုက်ကော PDF ရင်နာရောတဆူလူနီကြဒီရင်နာပဲဖိမီလဲရှင်နာလူငေခါလီမူပြဲဗီမူတခြားတပါကူရင်နော်အလီတီကြာနီကြဒီဆက်ကလေးဖူအောက်တော်ထေနာခတ်စီတူအောင်ငေဖဲရင်နအမေနီကဒီလူစပနာတက်ဒရီဖူနဟိနမတ်ဆူလူနီကြဒီရင်လာပဲအလီတီလျာနီကြဒီဆဲဖရကူဟာကလေးဖူငေဖဲအငေဘူငေဘူဆဲနေဆူနီဒီပါဖူနအထမေမမေတျာနီကြဒီကလေးအပလော့မူဖရကူဟာဖူနဒီလူထင်းနီဒီဖွေဟိနမစင်ငေနီဒီနာတရီတက်ကြရင်လာပဲကွန်ရာဟိဆူဒေလိုပဲစီရေဒီယိုအန်ယူဂျီသမွေကူရီကြမှာထူနီကြလေးပြဟနီတာနီဒီပွားမှုဖက်စီလောပြီအမှုရာဒူရသက်စင်နီလောဒူပေါ်နတ်တဖဲပါနီတေဘွေတတရီ
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာစင်နေပါရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆွတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။